ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းအလုပ်လက်မဲ့ဖြစ်နေတဲ့မြန်မာနိုင်ငံသား20ကျော်ဟာနေမြေကျော်ပြောင်းရွှေ့ပြီးအလုပ်ကန်ရှာဖွေဖို့လုပ်တာကြောင့်ဇန်နဝါရီလ20ရက်နေ့ကဖမ်းဆီးခံရတဲ့သတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မအေးမှာပါထိုင်းနိုင်ငံချွန်ဘူရီခရိုင်ကမြန်မာလူ့သမား20ကျော်ဟာကိုဗစ်အရေးပေါ်ကာလမှာအလုပ်ကန်မရှိတာကြောင့်အလုပ်ကန်ရရှိမဲ့နေရာကိုပြော ကျွန်တော်တို့သပွေးခရိုင်အပိုင်းနဲ့ပေါ့နော်ကျွန်တော်တို့ဘာမင်းမျိုးပဲမှာဖြစ်တယ်လို့သိရပါတယ်လုံးဆက်မပြီးတော့တာတွေလူချင်းတွေကလုံးဆက်မပြီးတော့တာတွေလုံးကျုပ်လာတဲ့လူတွေများလာတယ်ပေါ့အဲဒီတော့ဒီသူရဲ့အတုံးဆောင်တွေထုတ်ပိုးတွေနဲ့ အဲ့ဒီမှာလမ်းဘေးမှာရောက်နေတယ်ပေါ့နော်အဲ့ဒါကိုနည်းနည်းကဒီကနည်းနည်းကထိုင်းလူတွေကဒရင်ပြီးတိုင်ကြတော့ကြာကျွန်တော်တို့ဒီရဲတပ်ဖွဲ့တွေတောက်သွားတယ်လို့ပြောတယ်ထိုင်းရဲတပ်ဖွဲ့တွေသွားရောက်စစ်ဆေးရောကြတော့ဒီချိုးမူလီကိုင်ထဲမှာဆိုလည်းဒီမြန်မာနိုင်ငံသားတွေခီးသွားလာနေနေချက်တန်းကိုလည်းကန့်တတ်ထားတယ်ပိတ်ထားတယ်ပေါ့နော်ကျွန်တော်တို့အဲ့ဒီအရောက်20ကျော်တဲ့မှာတချို့မိထားပြ ။
သူတို့တွေကအများစုကတော့အထောက်ထားလက်မှတ်တွေမရှိပဲတရားမဝင်နေထိုင်နေကြသူတွေဖြစ်ပြီးအလုတ်ကန်ရှာဖွေပေးတဲ့လူပွဲစားတွေကိုစောင့်နေတော့တချို့ကိုဖမ်းမိခဲ့တာဖြစ်ပါတယ်။တနေ့တည်းမှာပဲထိုင်းမြန်မာနယ်စပ်တက်ခရိုင်တဆောင်ရမ်းမြို့နယ်ထဲမှာလူကုန်ကူးသူတွေတည်ဆောင်လာတဲ့မြန်မာနိုင်ငံသား6ဦးကိုလည်းဖမ်းမိခဲ့ပါတယ်။မြန်မာနိုင်ငံသားတွေဟာအလုတ်ကန်ရရှိဖို့အတွက်မြန်မာနိုင်ငံဘက်ကနေခိုးဝင်လာတဲ့သူတွေဖြစ်ကြောင်းကိုလည်းဦးရဲမင်းကအခုလိုပြောပြပါတယ်
။တရားမဝင်မြန်မာနိုင်ငံသား6ဦးကိုတည်ဆောင်လာတာကိုစစ်ဆေးတွေးရှိပြီးအခုသူ့ကိုအားစီကျဲပေါ့နော်ဒီထိုင်းနိုင်ငံသားဒီလူမောင်ကိုကူးတဲ့လူကမြန်မာနိုင်ငံသားတွေကိုကျွန်တော်တို့ချုပ်ဘူးကြီးနဲ့ချင်းမိုင်နေပါချင်းမိုင်ဘက်တွေမှာအလုပ်သွင်းပေးမယ်ဆိုရင်သူ့ကိုဖတ်900နဲ့ကိုသွင်းလာတာလို့သိရတယ်အဲ့တော့အခုလို့အချိန်ကာလကြီးမှာကျွန်တော်တို့လူမောင်ကိုသွင်းတဲ့ထိုင်းမြန်မာပွဲစားတွေကလည်းလူမောင်ကိုကူးသူတွေကလည်းတောက်လျှောက်ကျွန်တော်တို့ကိုသွင်းနေတယ်
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြီးခဲ့တဲ့နှစ်ဇွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆအဆင့်နိုင်ငံစည်းရင်းထဲမှာထည့်သွင်းဖို့ပြခဲ့တာပါမြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခိုမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့တီယာတူစောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ